ပြပကတင်သွင်းရတဲ့လောင်စာဆီဈေးတွေတက်နေတဲ့အတွဲယူရိုငွေကြေးသုံးတဲ့နိုင်ငံတွေရဲ့ကုန်သွယ်ရေးလုံငွေပြမှုဟာမလတွင်စံချိန်တင်သွားတယ်လို့တနင်္လာနေ့မှာထုတ်ပြန်တဲ့စင်းစရားတွေမှာဖော်ပြထားပါတယ်။ယူရိုငွေကြေးသုံးတဲ့စကွန်းနိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုဟာပုံမှန်အတက်ကျဖြစ်နေတာတွေကိုထက်မထွက်ခင်အထိယူရို 16.4 ဘီလီယံရှိခဲ့တာကြောင့်မနေ့2022ခုနှစ်မလကကုန်သွယ်ရေးလုံငွေပြမှု 22.5 ဘီလီယံရှိခဲ့တာနဲ့နှိုင်းယှဉ်လိုက်ရင်တိတိတသာပြောင်းလဲသွားခဲ့တယ်လို့ EU ဥရောပသမ္မတကကိန်းဂဏအချက်အလက်ဆိုင်ရာဌာနယူရိုစတက်ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ရာသီအလိုက်ပုံမှန်အတက်ကျရှိတာတွေကိုပါထည့်ပြောလိုက်ရင်တော့ကုန်သွယ်ရေးလုံငွေပြမှုဟာယူရို 18.6 ဘီလီယံအထိရှိသွားတာကြောင့်ဒါဟာယူရိုစတက်ကကိန်းဂဏတွေကိုစတင်ပြုစုလာတဲ့1999ခုနှစ်ကစလို့အများဆုံးကုန်သွယ်ရေးလုံငွေပြမှုဖြစ်ပါတယ်။နှစ်စဉ်တန်ကြေးပြောင်းလဲမှုတွေကိုထက်မတွက်ဘူးဆိုရင်မနစ်ကဒီအချိန်နဲ့နှိုင်းယှဉ်လိုက်ရင်အခုနှစ်မလအတွင်းကုန်သွယ်ရေးတွင်းကုန်တန်ဖိုးဟာ35ရာခိုင်နှုန်းတက်သွားပြီးပို့ကုန်ကတော့14ရာခိုင်နှုန်းသာတက်ခဲ့တယ်လို့ဆိုပါတယ်။အခုလိုကြီးမားတဲ့ပြောင်းလဲမှုဖြစ်ရခြင်းအကြောင်းရင်းဟာလောင်စာဆီဈေးတွေအဆမတန်တက်နေတဲ့အတွက်ဖြစ်ပြီးလောင်စာဆီတင်သွင်းမှုတက်တဲ့ရဲ့လုံငွေပြမှုဟာအခုနှစ်ပထမ3လအတွင်း3ဆတက်သွားပြီးယူရို 128.9 ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်။ EU ကလောင်စာဆီအဓိကတင်သွင်းနေတဲ့ရုရှားနိုင်ငံနဲ့ဆိုရင်လည်းလောင်စာဆီလုံငွေပြမှုဟာ3ဆတက်သွားပြီးမနစ်2022ခုနှစ်မှာ 10.8 ဘီလီယံရှိခဲ့ရာကအခုနှစ်တွင်45.2 ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။